အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ကြောင်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းပါဝင်နေတာနဲ့ပတ်သက်လို့2016ခုနှစ်ဧပြီလ28ရက်နေ့ကခွင့်ပြုချက်မရယူဘဲအမေရိကန်တန်ယုံရှိမှဆန္ဒထုတ်ဖော်ခဲ့တာကြောင့်905ခကွေစူပူအောင်လှုပ်ဆောင်မှုနဲ့တရားဆက်ဆိုခံရတဲ့ဆရာတော်ဥပမောခကိုနိုဝင်ဘာလ12ရက်နေ့မှာသူ့ရဲ့ကျောင်းတိုက်ကအထက်မှာဖမ်းဆီးပြီးလူဝတ်လဲခဲ့တာဖြစ်တယ်ဆိုပြီးအမျိုးသားရေးဆရာတော်ကမိန့်ပါတယ
်ဘုံမျိုးတဲ့ညပိုင်းပေါ့ဆရာတော်ကျောင်းတိုက်ကထွက်တယ်ဆိုရင်လည်းအဲ့မျိုးနယ်ရဲစခန်းကဆမ်းမှုအဲသူကပြီးတော့ဒီဖမ်းဝရမ်းပေါ့လွန်ခဲ့တဲ့တနေ့ကပြီးတော့ဘုံရင်းကြမရှိပါဘူးလို့ဆန္ဒဖော်ထုတ်ခဲ့တယ်ဖော်ထုတ်ခဲ့တာကို95နိုင်ငံတော်က95ခါခွေးနဲ့ဆွဆွလိုက်တယ်ဒီလိုလေပုံမှန်ကိုအဲဒီဖမ်းဝရမ်းကိုထုတ်ပြပြီးတော့ဆရာတော်လိုက်ခဲ့ပါလို့ခေါ်သွားတာ။ခေါ်တော့ဆရာတော်မင်းတို့ဘာလို့လဲလုဆရာရှိတာလုဆိုဆရာတော်လိုက်သွားပြီးတော့ဟိုစခန်းရောက်တဲ့အခါကျတော့သူကအဲဒီကရန်ကုန်တိုင်းတန်ခါနာကောင်ဗဟန်းမြို့နယ်မှာရှိတယ်။အဲဒီရုံးကိုခေါ်သွားပြီးတော့ဟိုကျတော့ဆရာတော်ရှောက်တော့ပြီးတော့ဟိုကတိုင်းတန်ခါနာကဆရာတော်ကလက်မှတ်ထိုးပြလိုက်တယ်လူလဲလိုက်တယ်ပေါ့။တ
င်ပါဗျာ။
သူလဲပြီးတဲ့ဆိုရင်လည်းချက်ချင်းဆိုသလိုစခန်းကိုခေါ်မသွားဘဲနဲ့အင်းစိန်ထောင်အောင်ပဲတန်းပို့လိုက်
ဆရာတော်ဥပမောခဟာလာမယ့်နိုဝင်ဘာလ15ရက်နေ့မှာသူ့ရဲ့တက္ကသိုလ်မှတည်းရဲ့လေသမားရေးကိစ္စတစ်ခုအတွက်ဆန္ဒထုတ်ဖော်ဖို့စီစဉ်နေတော့မှာဖမ်းဆီးခံရတာဖြစ်တယ်ဆိုပြီးအမျိုးသားရေးဆရာတော်ကဆိုပါတယ်။ဒဂုံမျိုးတင်မြောက်ပိုင်းမြို့နယ်စီရင်တရားရေးကော်မတီရုံးရှိမှာဆန္ဒထုတ်ဖော်ဖို့အတွက်မကွေးကျောင်းဆရာတော်ဥပမောခဦးဆောင်ပြီးလေသမားဦးအောင်စီကနေဒဂုံမျိုးတင်မြောက်ပိုင်းမြို့နယ်ရဲတပ်ဖွဲ့စခန်းကိုခွင့်ပြုချက်လျှောက်ထားခဲ့တာပါ။ဒီလိုလျှောက်ထားပြီးဆန္ဒပြဖို့စီစဉ်နေတော့မှပဲဖမ်းဆီးခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာမရှိတဲ့အကြောင်းဆန္ဒပြပွဲကိုဥဆောင်သူများကိုတော့ငိမ့်စုစီပုံမှန်19နဲ့အမှုဖွင့်ခဲ့တာဖြစ်ပြီး2018ခုနှစ်မေလထဲမှာဆရာတော်ဥပမောခအပါအဝင်5ဦးကိုလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနဒုဦးစီးမှုဦးတန်းထွန်းအောင်ကရာသတ္တကြီးပုံမှန်905ခခွေးနဲ့ထပ်မံအမှုဖွင့်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလထဲမှာတော့ဆန္ဒပြမှုမှာပါဝင်တဲ့ကိုဝင်းကိုကိုလက်ကိုနိုင်ဝင်းထွန်းကိုတက်မျိုးဦးနဲ့ကိုနေဝင်းအောင်တို့လေးဦးကိုအမိန့်ချမှတ်ခဲ့ပြီးဖမ်းဆီးခဲ့ပါတယ်။အခုအခါမှာတော့ဆရာတော်ဥပမောခကိုလူဝစ်လဲပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအမျိုးသားရေးဆရာတော်ကမိန့်ကြားခဲ့ပါတယ်ရှင်။